Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February 14ရက်သတင်းကနေညနေခင်း6နာရီခွဲနဲ့9နာရီအထိစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြနေအတူကြီးညာပြသွားမှာပါဒီကွယ်လွန်သွားတဲ့ဒီအမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီစကယ်လီယာနီယာအတွက်သမ္မတဘရက်ကိုဘားမအနေနဲ့သူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်အတွင်းအစားထိုးခံတာတွေမလုပ်ဖို့ Republican တွေဘက်ကတောင်းဆိုလိုက်တာ။နောက်ဒီအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry Albania နိုင်ငံကိုရောက်ရှိနေတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလောင်ရေ
။ကောင်းပါပါရှင်။ရှမ်းပြည်နယ်အခြေစိုက်တိုင်းဟင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုကြားဖြစ်ပွားနေတဲ့တိုက်ပွဲတွေပိုးပြီးတော့တင်းမာလာနေတယ်ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီနေ့ကချင်းချင်းဒီလက်နက်ကင်နီးနဲ့ဖြစ်နေတာမမှန်ဘူးလို့ပဲကျွန်တော်ယူဆပါတယ်။အဲ့ဒါပြင်ကိုလူထုရိုးဟောပါဥတီပြီးတိုက်ခိုက်နေတဲ့အဆင်မျိုးဖြစ်လာတယ်ဆိုတော့ဆိုင်းနာချင်းကြားထဲမှာမုန်းပြီးတဲ့ပြဿနာတွေဖြစ်လာနိုင်ငယ်ပေါ့နော်။
ရှမ်းလူငယ်ကွန်ရက်ကစိုက်ပုံးခေါင်မရှင်အပြည့်စုံကတော့မကြခင်တင်ပြသွားမှာပါ။ဒါအပြင်တင်းနေနိုင်တိုင်းထဲကကြေးရွာတရွာကိုမနေ့စနေနေ့မနေ့ပိုင်းကမိလောင်ခဲတာကြောင့်အင်ချေရာနဲ့ချီမိပေးတင်ခရပြီးမိပေးတင်ပြည်သူတွေစားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတဲ့တဲ့နဲ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြုလုပ်တဲ့စတုထချိန်မြောက်တိုင်းရင်းမီဒီယာညီလာခံမှာအများပြည်သူဝန်ဆောင်မှုဥပဒေကြမ်းနဲ့ပတ်သက်လို့ဘာတွေဆွေးနွေးခဲ့ကြတယ်လဲဆိုတဲ့တဲ့တွေကိုကြားရမှာပါ။ခုအရင်ဆုံးတော့တင်းငွေနဲ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်နိုင်ငံတော်တရားရုံးချုပ်ကတရားသူကြီးစကယ်လီယာဟာဒီ Texas ပြည်နယ်အတွင်းကအပန်းဖြေမြို့တစ်ခုဖြစ်တဲ့ Cibolo Creek Ranch မှာလူကြီးယောဂါနဲ့အိတ်နေရင်မနေ့ကကွယ်လွန်သွားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ရှေးရိုးဆွဲဝါရီစကယ်လီယာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်း Ronald Reagan က1986ခုနှစ်မှာခန့်အပ်တောင်းပေးခဲ့တာကြောင့်သူဟာတက်တန်းအကြဆုံးတရားသူကြီးတဦးလည်းဖြစ်ပါတယ်သူဟာအီတလီနယ်ဘွားအမေရိကန်နိုင်ငံသားတဦးအနေနဲ့ပထမဆုံးနိုင်ငံတော်တရားသူကြီးအဖြစ်ခန့်အပ်တောင်းပေးအပ်ခံရတာလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး John Roberts ကစကယ်လီယာကွယ်လွန်ကြောင်းအတိအပြုပြောကြားရင်းသူဟာအင်မတန်ထူးခြားတဲ့လူပုဂ္ဂိုလ်တဦးဖြစ်တယ်လို့ဥပဒေပညာရှင်တဦးလည်းဖြစ်ကြောင်းသူ့ကိုလှုပ်ဖော်ကင်မဲ့တွေကလည်းလေးစားအပြန်တနိုးရှိကြကြောင်းထည့်သွင်းပြောကြားခဲ့ပါရယ်အမေရိကန်သမ္မတအင်ဘီရောကလည်းစကယ်လီယာကွယ်လွန်မှုအတွက်ဝန်ထမ်းကြောင်းမိသားစုထံသမ္မတဘရက်ဥပမာကသတင်းစကားပေးပို့ခဲ့ပါရယ်ဒီတော့တွင်သမ္မတဘရက်ဥပမာအနေနဲ့သူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်အတွင်းဒီသေဆုံးသွားတဲ့အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီစကယ်လီယာနေရာမှာအစားထိုးခန့်အပ်တာမလုပ်ဖို့ Republican တွေကတောင်းဆိုလိုက်ပါရယ်ဒါဟာပုံမှန်ဖြစ်စဉ်အတိုင်းမဟုတ်ပဲအချင်းကာလကြာမြင့်စွာတရားသူကြီးတဦးလက်လက်နေတဲ့နေရာမှာဒီအတိုင်းထားရမှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာ Republican တွေအနေနဲ့အနိုင်ရမယ်လို့မျှော်မှန်းထားတာဖြစ်ပြီးတရားသူကြီးစကယ်လီယာလို Conservative တရားသူကြီးတဦးခန့်လို့တာပါ။ဒါပေမဲ့လည်းနောင်သမ္မတသစ်အနေနဲ့2018ခုနှစ်ဇန်နဝါရီလမှသာစတင်တာဝန်ထမ်းဆောင်မှာကြောင့်တရားသူကြီးစကယ်လီယာနေရာမှာ342ရက်ကြာလက်လက်နေမှာဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်အတွင်းတာဝန်ထမ်းဆောင်နေတဲ့တရားသူကြီး10ဦးတည်ဆုံးခဲ့တာမှာအစားထိုးခံအပ်ဖို့ရက်ပေါင်းဖြတ်မြ95ရက်လောက်သာလိုအပ်တာပါအစားထိုးခံနိုင်ခြင်းမရှိဘဲလက်လက်နေတဲ့ရက်အကြဆုံးက192ရက်ဖြစ်ပါတယ်အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတက်တန်းအကြဆုံးတရားသူကြီးအန်တိုနီစကယ်လင်ကွယ်လွန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ကွယ်လွန်သူတရားရုံးချုပ်တရားသူကြီးအန်တိုနီစကယ်လီယာရဲ့နေရာအတွက်အစားထိုးခံအပ်မဲ့သူကိုအခုဆိုပြမယ့်အစားဒီတာဝန်ကိုနောက်တက်မဲ့သမ္မတအတွက်ခြံထားပေးတယ်လို့နိုင်ငံအရှိတောင်ပိုင်းကတောင်ကယ်လိုင်းနဲ့ပြည်နယ်မှာကျင်းပတဲ့စကားစစ်ထိုးပွဲမှာ2016အမေရိကန်သမ္မတရွေးပွဲအတွက် Republican Party ဘက်ကသမ္မတအလောင်းဖြစ်လာဖို့မျှော်လင့်ချက်ရှိတဲ့စီးပွားရေးသမား Donald Trump ကပြောလိုက်ပါတယ်။လက်ရှိတနိုင်ငံလုံးလူထုစစ်တမ်းတွေမှာ Republican ဘက်ကထိတ်ဆုံးကပြေးနေတဲ့ Trump ကသူ့ရဲ့စကားစစ်ထိုးပွဲမစခင်နိုင်ပိုင်းအလို့မှာကွယ်လွန်ခဲ့တဲ့တရားသူကြီးစကာလီယာကိုဆုံးရှုံးမှုဟာအမေရိကန်နိုင်ငံရဲ့ရှေးဥစွဲဝါရီတွေအတွက်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။နောက်နှစ်ဇန်နဝါရီလမှာတက်တန်းကုန်မဲ့သမ္မတအိုဘားမားကစကာလီယာရဲ့နေရာကိုအစားထိုးခန့်အပ်ဖို့နာမည်စင်းဆိုပြုရေးကိုအတည်ပြုစရာမလိုအောင်အချိန်ဆွဲထားဖို့ကိစ္စကအထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်မကောနယ်ပေါ်မှာမူတည်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။Florida ပြည်နယ်နဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Marco Rubio, Ted Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့ခွဲစိတ်ဆရာဝန်ကြီး Ben Carson တို့ကလည်းတရားသူကြီး စကားလျဲ့နေရာအတွက်နာမည်ရှင်အဆိုပြုတဲ့ကိစ္စကိုသမ္မတဩဘားမားအနေနဲ့မလုပ်သင့်ဘူးလို့ဝေဖန်ပြောဆိုပါတယ်။အရင်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဂျက်ဘုရှ်ကတော့သူ့ပြိုင်ဘက်တွေနဲ့မတူဘဲဒီအဆိုပြုချက်ကိုသမ္မတအနေနဲ့လုပ်ခွင့်ရှိပေမဲ့သမ္မတဩဘားမားကအများသဘောတူရွေးချယ်မှုမျိုးလုပ်မယ်လို့သူမမျှော်လင့်တဲ့အကြောင်းမှတ်ချက်ပေးပြောဆိုခဲ့ပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီယာအယ်ဘေးနီဘေးရီယာနိုင်ငံကိုရောက်ရှိနေပြီးနိုင်ငံကောင်းဆောင်တွေကိုဒီဥပဒေစိုးမိုးရေးဆက်အကောင့်တဲ့ဖော်ဖို့အပါအဝင်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုမြင့်တင်မှုအစတာတွေကိုဆွေးနွေးသွားမှာပါ။၄နာရီကြာဒီကနေ့ခီးစဉ်အတွင်းတီရာနာမှာဝန်ကြီးကယ်ရီယာဒီအယ်ဘေးနီးယားဝန်ကြီးချုပ်အက်ဒီရာမာအပြင်နိုင်ငံသားရေးဝန်ကြီးနောက်အတိုက်ခံကောင်းဆောင်တွေနဲ့တွေ့ဆုံပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြံဉာဏ်ထောက်ခံပံ့ပိုးမှုမရှိဘဲနဲ့အယ်ဘေးနီးယားပြန်လည်တည်ထောင်ရေးလုပ်ငန်းစဉ်တွေဒီလောက်ထိအောင်မြင်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ဒီဝန်ကြီးချုပ်ရာမာကလည်းပြောဆိုပါရယ် IS တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့မှာအယ်ဘေးနီးယားနိုင်ငံလည်းပါဝင်ပြီးအီရန်နိုင်ငံကပက်ရှမာဂန်နဲ့တခြားလူမျိုးရေးတပ်ဖွဲ့တွေကိုလက်နက်ငယ်နဲ့လက်နက်ခဲယမ်းတွေထောက်ပံ့နေတဲ့ဘောကန်နိုင်ငံတနိုင်ငံလည်းဖြစ်ပါရယ်ဒါအပြင်အယ်ဘေးနီးယားဟာ NATO မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်သလိုဥရောပသမ္မတအဖွဲ့ဝင်နိုင်ငံဖြစ်ရာသတ်မှတ်ထားတဲ့နိုင်ငံလည်းဖြစ်ပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်2015ခုနှစ်အတွင်းအရသာ 3,500 လောက်သေဆုံးပြီး 9,500 လောက်ဒဏ်ရာရခဲ့ကြပြီးတော့အရသာတွေရဲ့ထိခိုက်သေဆုံးမှုနှုန်းဟာအရင်နှစ်ထက်4ရာခိုင်နှုန်းတက်လာတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။2009ခုနှစ်ကုလသမဂ္ဂအဖွဲ့ရဲ့အရသာထိခိုက်သေဆုံးမှုမှတ်တမ်းစနစ်စတဲ့အချိန်တည်းကဆိုရင်2015ခုနှစ်အတွင်းအာဖဂန်အရသာတွေသေဆုံးတဲ့ရေတွက်ဟာအမြင့်ဆုံးဖြစ်တယ်လို့အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂကူညီထောက်ပံ့ရေးအဖွဲ့ UNAMA ကပြောဆိုပါတယ်။လူရည်ထူထပ်တဲ့နေရာတွေမှာမြေပြင်တိုက်ခိုက်မှုတွေပိုများလာပြီးတော့မြို့ကြီးတွေမှာကိုကိုကိုလှုပ်ကြံမှုအပါအဝင်တခြားတိုက်ခိုက်မှုတွေဟာ2015ခုနှစ်မှာဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ဆိုင်တဲ့အရသာထိခိုက်သေဆုံးမှုတွေရဲ့အဓိကအကြောင်းတွေဖြစ်တယ်လို့ဒီအဖွဲ့ကအစီရင်ခံပါတယ်။ဒါပေမဲ့လည်းဒီအစီရင်ခံစာကတာလီဘန်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးတဲ့အရသာတွေရဲ့ဆရာခိုင်နှုန်းလောက်ရော့ပြီးမှတ်တမ်းတင်နိုင်တာလည်းဖြစ်တယ်လို့ဆိုပါတယ်။
UAVE ကံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်။ဩစတြေးလျနိုင်ငံမှာနိုင်ငံရေးကိုလုံးကရရှိအောင်ကြိုးပမ်းနေတဲ့ကလင်းငယ်ကိုထင်းသိမ်းစကန်စီပြန်လည်ပို့ဆောင်ဖို့ဩစတြေးလျဆေးရုံတရုံကငင်းဆန်လိုက်ပါရယ်။ကလင်းငယ်အရှာနဲ့မိဘနှစ်ပါးနောက်ဒီဆေးရုံရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေက Brisbane ဆေးရုံအပြင်ဘက်မှာစီရင်နေကြပါရယ်။ဩစတြေးလျနိုင်ငံကိုရောက်ရှိပြီးနိုင်ငံရေးခေလွန်ကွင်းတောင်းခံထားသူနီပေါ်နိုင်ငံသားမိဘနှစ်ပါးကမွေးဖွားလာတဲ့တစ်နှစ်အရွယ်ကလင်းငယ်ဟာပစိဖိတ်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့နော်ရူးမှာဒီထင်းထင်းစကမ်းမှာယူနေပူလောင်ခဲ့ပါရယ်ဩစတြေးလျမှာနိုင်ငံရေးခေလွန်ကွင်းရရှိအောင်လှေတွေနဲ့ဆက်ရောက်လာတဲ့နိုင်ငံရေးခေလွန်ကွင်းတောင်းခံသူတွေကိုပပူဝါနယူဂီနီနဲ့နော်ရူးနိုင်ငံကထင်းထင်းစကမ်းတွေစီဩစတြေးလျကပို့ဆောင်နေတာပါအမှန်တကယ်ဒုက္ခရောက်နေသူတွေတောင်မှဩစတြေးလျမှာအခြေချနေထိုင်ခွင့်ရရှိဖို့အရေးတားဆီးခံနေရတာလည်းဖြစ်ပါရယ်ကလင်းငယ်အရှာအတွက်နေထိုင်ဖို့တင့်တော်တဲ့အိမ်တလုံးရရှိမှသာဆေးရုံကဆင်းခွင့်ပေးနိုင်မယ်လို့ Lady Silanto ကလေးဆေးရုံရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ဒုက္ခသည်268ယောက်ကိုနော်ရူးနိုင်ငံကိုပို့ဆောင်မှုအထက်တရားရုံးတရုံးရဲ့ဆုံးဖြတ်ချက်ကိုဒေသခံအစိုးရတွေခရီးရန်ဖျားเจ้าနေနဲ့တက်ကြလို့ရာသူတွေကတားဆီးဖို့အရေးကြိုးပမ်းနေချိန်မှာ Brisbane ဆေးရုံကအခုလိုကြီးညာလိုက်တာဖြစ်ပါတယ်
မကြသေးခင်ရပိုင်းကအင်အားဖြင့်ငရင်တန်ခံခဲ့ရတဲ့ထိုင်ဝမ်ကျွန်းကတည်ဆုံသူတွေရဲ့အလောင်းတွေကိုကယ်ဆယ်ရေးဖွဲ့ကရှာဖွေပြီးစီးသွားပြီဖြစ်ပါတယ်။လူနှစ်သန်းလောက်နေထိုင်တဲ့ဒိုင်နမ်မြို့ကပြပြဝတ်ပြိုကျသွားတဲ့18ထပ်တိုက်စာအုပ်ကနေစနေနေ့ကနောက်ဆုံးကျန်တဲ့ရုပ်အလောင်းတွေကိုတူးဖော်ဆွဲထုတ်နိုင်ခဲ့ပါတယ်။ပြင်းအား 6.4 magnitude ရှိတဲ့ငရင်ကြောင့်လူ116ယောက်လောက်အသက်ဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။အရင်တန်းခံရတဲ့လူအများစုကဝေကွန်ဒီတာမှာရှိတဲ့တိုက်ပြိုအပြက်တွေကြားထဲမှာတည်ဆုံးခဲ့သူတွေဖြစ်ပါတယ်။ဒီအဆောက်အုံဆောက်လုပ်သူတွေနဲ့တခြားသက်ဆိုင်တဲ့လူနှစ်ယောက်ကိုလူတည်ဆုံးမှုဆိုင်ရာပေါ့ဆမှုအတွေ့တန်တရားရှိတဲ့ဆွဲချက်နဲ့ဖမ်းဆီးလိုက်ပါတယ်။
မက္ကဆီကိုနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ပိုဟမ်မင်းကြီးဖရန်စစ်ကနိုင်ငံရေးစစ်မှန်တဲ့တရားမျှတမှုချီးမူးယစ်ဆေးရောင်းဝယ်ဖောက်ကားမှုကြောင့်အကြမ်းဖက်မှုနဲ့ဒီလုံခြုံမှုမရှိတဲ့အခြေအနေအာဏာပိုင်တွေရဲ့လက်ဆားမှုလူလူတွေဆင်းရဲမွေးတေမှုစတဲ့ကိစ္စရပ်တွေကိုမက္ကဆီကိုအာဏာပိုင်တွေအနေနဲ့ဖြေရှင်းပေးဖို့မနေ့ကတောင်းဆိုလိုက်ပါတယ်နိုင်ငံသားတွေအတွက်အင်အားအလုတ်ကိုင်းတဲ့လုံခြုံဘေးကင်းတဲ့နေရာမျိုးအပါအဝင်ဒီတခြားစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလိုအပ်မှုတွေဖြည့်ဆည်းပေးဖို့အာဏာပိုင်တွေအနေနဲ့အကူအညီပေးဖို့တာဝန်ရှိတယ်လို့လဲမက္ကဆီကိုမြို့မှာသမရအန်နီရီခက်ပညာညတုံနဲ့လွတ်တော်အမတ်တွေကိုပုပ်ဖရန်စစ်ကပြောခဲ့ပါတယ်မွေးစေးရောင်းဝယ်ပေါက်ကားမှုကြောင့်ရဲဌာနတစ်ခုလုံးအနေနဲ့အကျင့်ပြတ်ချစားမှုတွေရှိနေပြီးမွေးစေးနဲ့ပတ်သက်တဲ့အကြမ်းဖက်မှုတွေကြောင့်အခုနှစ်ပိုင်းတွေအတွင်းလူသသိန်းလောက်အသက်ဆုံးရှုံးခဲ့ရတဲ့မက္ကဆီကိုမှာနိုင်ငံသားတွေရဲ့အသက်သွေးတွေနဲ့လမ်းခင်းပြီးတော့ဒီရေပေါ်စီးလူရန်စားတရက်သာအထူးအခွင့်အရေးတွေရနေတာကိုလည်းပိုယဟမင်းကသတိပေးထောက်ပြပြောဆိုသွားပါတယ်ဒီကနေ့မှာတော့ရာဇဝတ်မှုတွေတိုးမြင့်လာနေပြီးလူကုန်ကူးမှုပြန်ပေးဆွဲမှုလူသတ်မှုတွေဖြစ်ပွားနေတဲ့မက္ကဆီကိုမြို့စင်ဂျေဘုံကအန်ကာတဖက်မြို့မှာပိုပ်ဖရန်စစ်စကားပြောဖို့ရှိနေပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာဒီနေ့ဖေဖော်ဝါရီလ14ရက်မှာ Valentine's Day တတိယဖြင့်ချစ်သူများနေ့လို့ခေါ်တဲ့ပွဲကိုမကျင်းပဖို့သမရမမွန်းဟူစိန်ကတိုက်တွန်းလိုက်ပါတယ်ချစ်သူများနေ့ကိုသဘောထားတင်ပါတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေကတားမြစ်ခဲ့ပေမဲ့အာဏာပိုင်တွေကတော့သူတို့အနေနဲ့တရားဝင်နှိမ်နှင်းတားမြစ်တာမျိုးလုပ်လို့မရဘူးလို့ပြောဆိုခဲ့ပါတယ်။ဒီကနေ့တနင်္ဂနွေမှာကြာရောက်တဲ့ Valentine's Day ဟာပါကစ္စတန်နိုင်ငံအတွက်အစ္စလာမ်တွေရဲ့တန်ဖိုးကိုချိန်ချောက်တဲ့အနောက်နိုင်ငံတွေကပို့ကုန်ဖြစ်တယ်လို့ပါကစ္စတန်သမ္မတကဝေဖန်ခဲ့ပါတယ်။ဒီပွဲတော်ဟာခရစ်ယာန်ဘာသာရေးကိုအခြေခံပေမဲ့ခုနှစ်ပိုင်းနေတဲ့ Valentine နေ့မှာပန်းတွေရီရောင်းအားတက်တာနဲ့အတူပါကစ္စတန်လူမျိုးတွေကြားလူသိများနေကြတာဖြစ်ပါတယ်။ Valentine's Day ကကျွန်တော်တို့ယဉ်ကျေးမှုနဲ့ဘာမှဆက်နွယ်တာမျိုးမရှိဘူးလို့ပြောဆိုပါတယ်။ဒီကနေ့ဆင်နွှဲတာမျိုးကိုလည်းရှောင်ကျဉ်သင့်ပါတယ်လို့အမျိုးသားခေါင်းဆောင်တယောက်နဲ့ဆိုင်တဲ့ပွဲတစ်ခုမှာပါကစ္စတန်သမ္မတကပြောဆိုပါတယ်။ပါကစ္စတန်မှာ Valentine's အခမ်းအနားပွဲတော်တွေကျင်းပတာဟာအစ္စလာမ်ကိုစော်ကားရကြတယ်ဆိုပြီးတားမြစ်မှုတွေရှိမယ်လို့သတင်းတွေကအစီရင်ခံခဲ့ပေမဲ့နောက်ပိုင်းမှာဒီလိုဥပဒေစည်းမျဉ်းမျိုးကိုချမှတ်နိုင်မှာမဟုတ်ဘူးလို့မြို့တော်တာဝန်ရှိသူတွေကပြောဆိုပါတယ်။ခိုင်ဘာပါကဝတ်ကရိုင်မျိုးတော်ပါရှွာမှာတော့တောက်ကြနေကဒေသဆိုင်ရာအဖွဲ့ဝင်တွေစုပြီး Valentine's Day ကျင်းပတာကိုတားမြစ်တဲ့အဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါလေ Direct from Washington The
Voice of America The VOA တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပင်းချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင် Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ကြပါတယ်အခုဆက်လိုက်ပြီးတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားမှာပါရှမ်းပြည်နယ်အခြေစိုက်တိုင်းရနာလှနဲ့ကင်တပ်ဖွဲ့တစ်ခုကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကပိုပြီးတော့တင်းမာလာနေပါတယ်။လနဲ့ချီဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့စစ်ရှောင်းဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်အစိုးရနဲ့အပြစ်ရလက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့တအောင်းပလောင်မျိုးသားလူမျိုးရေးတပ် TLL တို့အကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းကနေစခဲ့တဲ့တိုက်ပွဲတွေကအခုဆိုရင်3လတွင်ကိုဝင်ရောက်လာခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ခန့်မြို့နယ်နမ်ဆန်မိုင်တုံကုတ်ခိုင်စတဲ့ဒေသတွေမှာနှစ်ဖက်တပ်တို့အကြားတိုက်ပွဲတွေကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပွားလာလို့ထောင်ချီတဲ့ရှမ်းပလောင်ဒေသခံပြည်သူတွေစစ်ဘေးလွတ်ရာတွေစီထွက်ပြေးခဲ့ကြရပါတယ်အခုလက်ရှိအခြေအနေမှာတော့နှစ်ဖက်တပ်တို့အကြားစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အချင်းချင်းရန်သူမဟုတ်တဲ့အတွက်ပြည်လဲအောင်ညှိနှိုင်းဆွေးနွေးလိုတဲ့သဘောထားသူတို့မှရှိပါတယ်လို့ RCSS SSA တောင်ပိုင်းတပ်ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာက VOA ကိုပြောပါတယ
်စစ်ရေးအခြေအနေကတော့တင်းမာတယ်လို့ပြောလို့ရပါတယ်ကျွန်တော်တို့တိုက်ရိုက်တွေ့ဆုံပြီးတော့မညှိနှိုင်းနိုင်တော့မှကြားလူအကျိုးဆောင်ပေးခြင်းအပြင်ညှိနှိုင်းပြီးဖြစ်ပျက်နေတဲ့တိုက်ပွဲတွေအရှင်လျှော့ချမကြောက်လျှော့ချပြီးပြတ်တတ်နိုင်သည့်ညီနိုင်ဆွေးနွေးအဖြစ်ရှာတော့ဖို့တင်တော်ပါတယ်။ဘာဖြစ်လဲဆိုတော့ဖြစ်တိုက်ကြတယ်ဆိုတာမကောင်းပါဘူး။ CNLA တွေကိုကျွန်တော်တို့ကရန်တီလိုသဘောထားမျိုးနဲ့စိုက်ဖို့လည်းတော်တော်များမစင်စားခဲ့ပါဘူး။အခု CNLA ထက်ကစတင်တိုက်ခိုက်လာလို့ရန်နယ်ခုခံကကိုတိုက်ခိုက်ရခြင်းနဲ့ဖြစ်ပါတယ်။စစ်ရေးညီလာနဲ့ဖြစ်ပျက်နေတဲ့ပြဿနာတွေကိုမဖြေရှင်းချင်လို့ NCA ရကျွန်တော်တို့လက်မှတ်ထိုးခဲ့တယ်လိုလားခဲ့တယ်။အခုလည်းကျွန်တော်တို့တိုင်းနာလက်နဲ့ပြင်ဆင်နေဒီလိုနေ င်းထက်လည်းနီလာနဲ့ပဲစစ်ဆုံးခင်းရပြစ်ချတာတာပြည်ကောင်းဆုံးဖြစ်ပါလိမ့်မယ်လို့ CNN တွေနဲ့ဒီစစ်ဆုံးခင်းကိုကျွန်တော်တို့မှာအတင်ဖြစ်ပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့အတင်ချင်းအဖန်ဖန်ထုတ်ပေါ်ပြောကြားခဲ့ပြီးဖြစ်ပါတယ
်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတဲ့ရှမ်းမြောက်ပိုင်းမှာစစ်ဖြစ်နေစေဖြစ်ပြီး RCSS ဘက်ကစစ်အင်အားအလုံးရင်းနဲ့တိုးချလာနေတယ်လို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF လက်အောက်ခံတအောင်းမျိုးသားလွတ်မြောက်ရေးတပ် TLLA ပြောခွင့်ရမိုင်းအိုက်ကျော်ကပြောပါတယ
်တိုက်ပွဲဒီခုနှစ်နေ့ကနေစမှာဒီနေ့ထိတိုက်ပွဲပြည်ရရဲ့ကိုမရှိဘူးဒီနေ့လည်းအဘက်မှာဒီအစိုးရတပ်တွေပြန်ရောက်လာတယ်အတောင်ကုန်းပေါ်မှာပြန်ပြီးမှဒီ RCSS နဲ့ပြန်ပူပေါင်းလာတယ်ခုဒီစစ်ဗိုလ်ဆာမှာပူပြီးပြင်ထန်တယ်ကျွန်တော်လည်းတိုက်ပွဲကတော့ပြင်းနေဆန္ဒတော့မရှိဘူးဒီမီလန်လိုကျွန်တော်လည်းလက်ရှာနေတယ်UNFC ဘက်ကလည်းတစ်ဖက်ကတူကညီနိုင်ပြီမယ်ကြားကနေညီနိုင်ပြီမယ်လို့တော့ပြောတယ်ကျွန်တော်လည်းအဲ့ဟာကို UNFC ကိုတစ်ဆင့်ကြားကနေဆီဆက်ပြေးဖို့တော့ကျွန်တော်အကြောင်းပြန်လာတယ် UNFC ကအခုအလုပ်လုပ်နေရပါတော့အဲ့ဒီဟာအတွက
်နှစ်ဖက်တက်တွေပြေလည်အောင်ဖြည့်ရှင်းနိုင်မှုအရေး UNFC ဘက်ကကြားဝင်ဖြည့်ရှင်းပေးဖို့စူးစမ်းနေတယ်လို့သူတို့ဘက်ကလည်းဒေတာရင်းတည်ငြိမ်စေလိုပါတယ်လို့ DLL ဘက်ကပြောပါတယ်ဒါအပြင်တအောင်းတက်ဖက်ကပြည်သူလူထုအပေါ်ညှိမှန်းနှိပ်စက်မှုတွေရှိနေတယ်ဆိုပြီးဒေတာရင်းထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးလည်း DLL ဘက်ကညှင်းချက်ထုတ်ပါတယ်
ကျွန်တော်ဖက်တရားလူထုတွေကိုဖမ်းဆီးတပ်ဖြတ်တာရှိတဲ့ဖုန်ကြီးအပါပေါ့နော်အဲတကယ်မြေပြင်မှာတော့ဘာမှမရှိဘူးကြီးရွာတွေမိရှုတာလည်းမရှိမဟုတ်ဘူးပေါ့နော်ကြိုက်တဲ့ဒီမီဒီယာကြိုက်တဲ့အဖွဲ့အစည်းဖြစ်ဖြစ်လာစစ်လို့ရတယ်တလာမှတရင်ယူလာလို့ရတယ်ကျွန်တော်ဒီမှာရောက်လာလို့ရှိရင်တော့ဒီလုံချုံကြီးကစားကိုအဆောဆောင်ရတဲ့ကူညီပေးမယ်လို့
လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအရက်သားတွေကိုပါပြစ်မှတ်ထားဖမ်းဆီးပြီးတပ်ဖြတ်နေတဲ့အထိဖြစ်နေတဲ့အပေါ်ရှုံချကြောင်းတိုင်းရင်းသားနိုင်ငံရေးပါတီတွေစုဖွဲ့ထားတဲ့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကလည်းကြေညာချက်ထုတ်ကန့်ကွက်ထားပါတယ်အလားတူရှမ်းပြည်တိုးတက်ရေးပါတီ SSPB SSA မြောက်ပိုင်းတပ်ဖက်ကလည်းနိုင်ငံရေးအရာနှစ်ဖက်တွေ့ဆုံပြီးညှိနှိုင်းအဖြေရှာဖို့မြစ်တာရက်ခံထားပါတယ်ဒေသခံပြည်သူတွေထောင်ချီပြီးဒုက္ခရောက်နေရတဲ့အပေါ်ဒီထက်ပိုပြီးကူညီဆောင်ရွက်ပေးသင့်တယ်လို့တိုက်ပွဲတွေရပ်ပေးဖို့ကိုလည်းနှစ်ဖက်တပ်တွေကိုတောင်းဆိုလိုပါတယ်လို့ရှမ်းလူငယ်ကွန်ရက်ကစိုင်းဖုံးခေါင်ကပြောပါတယ
်ဒီနယ်ကချင်းချင်းဒီလက်နက်ကင်နီးနယ်ဖြစ်ရှင်းနေတာမမအောင်လို့ပဲကျွန်တော်ယူဆပါတယ်အဲ့ဒါပြင်ကိုလူထုရိုးဦးတည်ပြီးတိုက်ခိုက်နေတဲ့အဆင့်မျိုးဖြစ်လာတယ်ဆိုတော့ဆိုင်းနာချင်းကြားထဲမှာမုန်းပြီးတဲ့ပြဿနာတွေဖြစ်လာနိုင်တယ်ပေါ့နော်ချမ်းမြေနယ်ဆိုရောက်ဒီအထောက်အပံ့ပေးမယ့်အဖွဲ့အစည်းတွေကိုလည်းလမ်းဖွင့်ပေးဖို့လိုအပ်တယ်လို့ကျွန်တော်ယူဆတယ်အခုတတိယချမ်းပြည်မှာဝင်ရောက်ပြီးကူညီဖို့အစိုးရလည်းလက်မခံအောင်အဲ့လိုဖြစ်နေတယ်အရှိတဒေတာခံလေးရဲ့အကူအညီနဲ့လက်တလောကူညီနေတာပဲရှိနေတာပေါ့ပြန်လည်ပြောထောင်ရင်တော့ဘာနဲ့မလုပ်နိုင်ဘူးပေါ့
လက်တလောမှာတော့ချမ်းပြည်နယ်မြောက်ပိုင်းကြောင်မဲတိုက်ပွဲတွေကြောင့်ဒေတာခံတွေစစ်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးထွက်မပြေးနိုင်မဲ့ရွာထဲမှာပိတ်မိနေတဲ့ပြည်သူတွေလည်းရှိနေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ထောင်ချီပြီးတော့ထွက်ပြေးလာနေတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်ကြောင်မဲမြို့ပေါ်မှာစစ်ဘေးရှောင်ဒုက္ခသည်စခန်းသုံးခုဖွင့်လှစ်ထားပြီးရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုကိုယ်ရေးအဖွဲ့အစည်းတွေနဲ့ဒေသခံရဲမီးရဲဖားတွေကဝိုင်းဝန်းကူညီဆောက်ရှောက်ပေးနေကြပါတယ်ရှင်
မဆူမိုမေမြန်တင်ပြတော်ရပါရှင် VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တနင်္လာရီတိုင်းကမိဘသတင်းဖက်လက်ပေးရအောင်ပါတနင်္လာရီတိုင်းကကျေးရွာတရွာကိုမနေ့စနေနေ့မနေ့ပိုင်းကမိလောင်ခဲ့ရာကြောင့်အင်ဂျေယာနဲ့ကြီးမိဘတင်ခဲ့ရပြီးတော့မိဘတင်ပြည်သူတွေကိုအရေးပေါ်လိုအပ်ချက်တွေဖြစ်တဲ့စာနာရိတ်ခါတွေကိုလိုက်လံဝင်ကပေးနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်တယောက်က VOA ကိုပြောပါတယ်ပြည်သူတွေကလည်းမိဘတင်ဒုက္ခသည်တွေအတွက်ဝိုင်းဝန်းကူညီလှူဒါန်းပေးနေကြပြီးမိဘတင်ចောင်းသားတွေအတွက်ကိုလည်းရှေ့ကူညီမှုတွေလှုပ်ပေးဖို့ကူလူမှုကူညီရေးအဖွဲ့တွေကစီစဉ်နေကြတာပါကြောက်ကာကျေးရွာမိဘတင်အခြေအနေကိုဆက်ပြီးတင်ပြပါမယ်ရှင
်တနင်္လာရီတိုင်းပူလောမြို့နယ်ကြောက်ကာကျေးရွာမှာမနေ့စနေနေ့မနေ့ပိုင်းကမီးလောင်ခဲ့တာကြောင့်အင်ဂျီ300နီးပါးလောင်ကျွမ်းခဲ့ပါတယ်ခုချိန်မှာမိဘတင်ပြည်သူ 2,000 လောက်ရှိပြီးစားနပ်ရိက္ခာအရေးပေါ်လိုအပ်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့ပူလောမြို့နယ်တိုင်းဒေသကြီး1လွတ်တော်ကိုစလဲဦးကျော်မင်းက VOA ကိုပြောပါတယ်
ကျွန်တော်တို့ဒီကျွန်တော်တို့ NGO နဲ့ဟိုဒီလူမှုကွန်ယူနီအဖွဲ့တခုကျွန်တော်တို့လုပ်ထားပါလေအဲဒီလူမှုကွန်ယူနီအပလိုမီမဲ့ဟို NGO အနေနဲ့ပေါ့နော်အာဒီရက်ကြီးလေးမှာရှိတဲ့ဟိုဒီအကောက်ဟိုတီးရွာတွေအနေပြီးတော့ဒီအစီအစဉ်ပြီးတော့ကျွန်တော်တို့စံတွေအခုအတဲ့ဟိုဒီလူမှုကွန်ယူနီနဲ့တူအတွက်ကျွန်တော်တို့လုပ်ဆောင်နေပါလေစံတွေဂျေလို့အာဟိုတော်မြင်ရပါပဲအဲ့ဒီအကလို့ဟာပါပါလဲဆိုတော့ပြည်သူတွေကနေပြီးတော့ဒီတိုင်းနဲ့လူတန်းပေးတဲ့အရာတွေပ
ါမိဘတင်ခဲ့ရတဲ့ကြောက်ကကြေးရွာဟာရေလုံငန်းကိုအဓိကထားလုပ်ကင်ကြတာကြောင့်လုပ်ငန်း34တချို့လဲမိဘတင်သွားခဲ့တယ်လို့တွဲဖက်အထက်တန်းကြောင်းလဲတစ်စိတ်တစ်ပိုင်းမီးလောင်သွားပါတယ်ဒါအပြင်မူလကြောင်းတစ်ကြောင်းကလဲမီးလောင်ပျက်စီးသွားတာကြောင့်မကြခင်ဆက်မပွဲဖြေဆိုရမယ့်ကျောင်းသူကျောင်းသားတွေအတွက်လဲအခက်အခဲတွေ့နေရတာပါမိဘတင်ပြည်သူတွေဟာခုချိန်မှာနှိစက်ရဆွေမျိုးအိမ်တွေမိမလောင်မဲ့ကျန်တဲ့အိမ်တွေနဲ့တစ်ဖက်ကမ်းရာစကြိုကျေးရွာမှာခိတခလုံးနေကြတယ်လို့လည်းဦးကျော်မင်းကပြောပါရယ်။
လူမှုရေးအဖွဲ့အစည်းတွေနေနေတော့တော်တော်များများကိုပဲလာပြီးတော့ခုပြင်နေကြပါတယ်။အ အဲ့ဒါကိုကျွန်တော်တွေ့ရပါတယ်โอเคโอ้ကျွန်တော်တို့အဲအစိုးရဖွင့်နေတယ်လည်းပဲလာပြီးတော့ဒီဟိုမိမိတစ်ချက်ရေးအတွက်ကိုလာပြီးတော့ကုညီပေးလေတာကိုလည်းကျွန်တော်တွေ့ရပါတယ
်တနင်္လာရီတိုင်းမြိတ်ခရိုင်ပုလောမြို့နယ်ကြောက်ကာကြေးရွာမှာစနေနေ့မနေ့9နိုင်ကျော်မှာမိစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့3နိုင်ခွဲလောက်လောင်ခဲ့တာဖြစ်တယ်လို့အစိုးရကတရားဝင်သတင်းထုတ်ပြန်ပါတယ်ကလေးငယ်တဦးကဖယောင်းနိုင်ထုံးမီဆော့ကစားတာကနေတဆင့်စတင်လောင်ကျွမ်းတာဖြစ်တယ်လို့လည်းမြန်မာနိုင်ငံမိသက်တပ်ဖွဲ့ကအတည်ပြုပါတယ်မိလောင်မှုဖြစ်ပွားရာပုလောမြို့နယ်ကြောက်ကာကြေးရွာကိုကုန်းချောင်းရေချောင်းနဲ့အချင်းယူသွားရောက်ငိမ့်တက်ရတာကြောင့်လဲမိလောင်မှုကဒီလောက်အထိဆိုးဝါးခဲ့တာဖြစ်တယ်လို့လည်းဒေသခံတို့ကပြောဆိုကြပါတယ်ရှင်
ရရှိမြရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြမနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်အပင်းယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲအစိုးရတဲ့ဖွဲ့ဖို့လာပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်မှာမလားဆိုတာတွေကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။နိုင်ငံပိုင်မီဒီယာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာ PSM ပြောင်းလဲနိုင်ဖို့အတွက်ကြိုးပမ်းရမှာအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကြမ်းကိုတည်င်းမီဒီယာအဖွဲ့အစည်းတွေကတေချာမလေ့လာခဲ့ကြတာကြောင့် PSM ဥပဒေအကောင့်ထဲဖော်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့ပြည်ကြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင်ဆွေကဒီကနေ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြုလုပ်တဲ့စတုတ္ထအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှာပြောဆိုလိုက်ပါတယ်ပြည်ကြားရေးဝန်ကြီးဌာနလက်အောက်ကလုပ်ငန်းတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်အသွင်ပြောင်းပြီးအစိုးရရဲ့ဝါဒဖြန့်ချီရေးယန္တရားအဖြစ်ဆက်ပြီးရှိနေနိုင်တာကြောင့်အများပြည်သူဝန်ဆောင်မှု PSM ဥပဒေကြမ်းနဲ့ပတ်သက်လို့တည်င်းမီဒီယာအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်ခဲ့တာမို့2014ဩဂုတ်လမှာ PSM ဥပဒေကြမ်းကိုလွတ်တော်မှာဆွေးနွေးဖို့ရည်ဆိုင်ခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကတော့ VOA သတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါရရှင်
။တိုင်းရင်းမီဒီယာတွေကတဆင့်ရင်ချင်းကြီးနဲ့အမျိုးသားပြန်လည်တက်မြက်ရေးစီလို့ဆိုတဲ့ခေါင်းစဉ်နဲ့ပြည်တွင်းပြည်ပနဲ့တိုင်းသတင်းမီဒီယာအဖွဲ့အစည်းတွေတက်ရောက်ဆွေးနွေးကြတဲ့သတို့ထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံကိုဒီကနေ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာစတင်ကျင်းပနေပါပြီ။ဒီညီလာခံအဖွဲ့မိန်ကွန်မှာပြည်ချိုင်းဝင်ကြီးဌာနရဲ့အမြဲတမ်းတွင်းဝင်ဦးတင်ဆွေကလွတ်လပ်စွာပြောဆိုရေးသားခွင့်ကိုမထိခိုက်ပဲပြည်သူတွေအတွက်အကျိုးရှိမဲ့သတင်းတွေရေးသားဖော်ပြနိုင်ဖို့အတွက်စီးပွားပြည့်မဟုတ်တဲ့ community media တွေပေါ်ထွန်းလာဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။နိုင်ငံအတွင်းမှာအများပြည်သူဝန်ဆောင်မှု media မျိုးနဲ့စီးပွားပြည့်မဟုတ်တဲ့ community media မျိုးတွေပေါ်ထွန်းလာဖို့အထူးလိုအပ်မှာဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့အနေနဲ့နိုင်ငံပိုင် media တွေကိုအများပြည်သူဝန်ဆောင်မှု media အဖြစ်ကိုပြောင်းလဲဖို့ကြိုးစားခဲ့တယ်လို့နိုင်ငံသား media တွေအပါအဝင် community media တွေထွန်းကားလာဖို့အတွက်ကိုတော့ရုံးမြင့်တန်ကြားနဲ့အတန်ထုတ်လွှင့်ဆိုင်ရာဥပဒေမှာစီးပွားပြည့်မဟုတ်သော media အနေနဲ့လုပ်ငန်းလုပ်ကိုင်ခွင့်အမျိုးအစားတစ်ခုထည့်သွင်းရေးဆွဲနေတာဖြစ်ပါတယ်။သို့တော်လည်းအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေနဲ့ပတ်သက်လို့တော့ဒါတေချာခါနာဆိုတာမလိလမသိရှိဒါတွေကြောင့်နိုင်ငံပိုင်မီဒီယာများကအများပြည်သူဝန်ဆောင်မှုမီဒီယာပြောင်းလဲရေးကလက်ခဲတင်းလင်းအခြေအနေမှာပဲရှိပါသေးတယ်
။တိုင်းရင်းမီဒီယာတွေဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရအနေနဲ့နှောင်ကြိုးမဲ့တဲ့အကူအညီတွေပေးတော့ဖို့လည်းရှိတယ်လို့ဦးသင်ဆွေကပြောပါတယ
်။ကျွန်တော်တို့ပြန်ချမ်းရဲ့မီဒီယာနှစ်ခုရှိတာပေါ့ဒီ broadcast media ရဲ့ print media နှစ်ခုရှိတော့ broadcast media အနေနဲ့ကတော့ကျွန်တော်ခုနကတင်ပြသလိုပဲ content provider တွေကိုဦးစားပေးမယ်ဖြည်တွင် content provider တွေဥပစာပေးမယ်ဆိုတော့ NRC channel လဲကျွန်တော်တို့မှာရှိနေတော့ဒီတကယ် NRC နဲ့ပတ်သက်တဲ့ဟာမျိုးဘယ်သူလုပ်နိုင်မလဲလုပ်နိုင်တဲ့ provider ရှိရင် content provider ရှိရင်ကျွန်တော်တို့ကသူတို့ရဲ့ဟိုဟာတွေကိုကျွန်တော်တို့ဟိုယူပေးမယ်ကျွန်တော်တို့ရဲ့ channel တွေပေါ်မှာတင်ပေးမယ်တင်ပေးခြင်းအပြင်သူတို့လည်းဒါတဖြည်းနဲ့ဖွံ့ဖြိုးလာမယ်ပေါ့လေဒါမှမဟုတ်ကျွန်တော်ယူရပြီးတော့အခုကျွန်တော်တို့ဒီဟိုစပြီးတော့ဒီညှိနှိုင်းပြီးဆောင်ရွက်နေတာရှိပါတယ်ဟိုသတင်းစာအနေနဲ့ကြာကျွန်တော်တို့ကဟိုဒီprint media အနေနဲ့ဒီမှာအရန် copy စာနေတယ်သူတို့စီမှာဘာမှမလုပ်နိုင်ဘူးဆောင်ရည်လေးနည်းနည်းနဲ့ထုတ်နေရဆိုတော့သူတို့နောက်တစ်ခါဟို distribution မှာလည်းရမ်းခက်တယ်သူကဟိုပြန့်နှံ့ဖို့ပါဆိုတော့ကျွန်တော်တို့သတင်းစာတွေနဲ့အတူတူသူ့ကိုဘယ်လိုမျိုးကူညီပေးနိုင်မလဲဆိုတော့ကျွန်တော်တို့ကဟိုဖြန့်ဝေတာအစကျွန်တော်တို့ထဲနဲ့ကျွန်တော်ဖြန့်ဝေပေးမလားအဲ့မှာကျွန်တော်တို့ဒီဘယ်လိုပုံနှိပ်ချင်လဲဥမာသူ၄မျက်နှာနှိပ်ချင်တာ၈မျက်နှာနှိပ်ချင်တာအဲ့ဒါမျိုးကျွန်တော်တို့ကဟိုအထောက်ပံ့ပေးမယ်ပုံစံ ပြင်ပေးရမယ်ပေးလိုက်မယ်ဒါပေမဲ့အဲ့ဒီအထောက်ပံ့ဒီလေလုံးဝသူ့ရဲ့ address independent ကိုလုံးဝမထိခိုက်ဘူးသူ့ကိုလုံးဝ interfere ဝင်လို့တာမျိုးမဖြစ်စေအောင်တဲ့သဘောမျိုးနဲ့တော့ကျွန်တော်တို့ခု criteria တွေဆွဲထားတဲ့လေ့ကျင့
် February 14ရက်နေ့ကနေ3ရက်ကြာပြုလို့မဲ့သတို့ထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံမှာပြည်နေရီမှာရှိတဲ့သတင်းမီဒီယာတွေရဲ့အခင်းချင်းတိုင်းသားအမျိုးသမီးသတင်းတောက်တွေရဲ့အခန်းကဏ္ဍတွေအစိုးရတဲ့လွတ်လပ်စွာပြောဆိုရေးသားခွင့်စားတဲ့အကြောင်းအရာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။တိုင်းရင်းမီဒီယာညီလာခံတွေကိုနစ်စင်ကျင်းပလာတာနဲ့အမျှတိုင်းရင်းသားမီဒီယာတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရှမ်းတန်တော်စင်သတင်းဌာနကအီဒီတာဆိုင်းမင်းကပြောပါတယ
်။အထူးကကတော့ကျွန်တော်တို့ဒီမှာကတွေ့ဆုံမှုတွေရတယ်။အဲမတူကွဲပြားတဲ့ data အတီးတီးကနေလာကြတယ်။လာကြဆိုတော့မတူညီတဲ့အခက်အခဲတွေရှိကြတယ်။ဖလေကြတယ်ဆွေးနွေးကြတယ်ခင်မင်ရင်းနှီးမှုတွေရကြတယ်ဆိုတော့ကျွန်တော်တို့ဒီအရှင်းရှင်းပြောလို့ရှိရင်တိုင်းရင်းသားတွေရဲ့လိုအပ်ချက်လေးတွေပေါ့နော်ဖြည့်ဆည်းပေးနိုင်မယ်လို့တော့ယုံကြည်မိပါတယ်ခင်ဗျာ
နှစ်တိုင်းလိုလိုမီဒီယာညီလာခံစောင့်ပုတ်တွေကိုနိုင်ငံရေးရည်စည်ကြောင်းနဲ့အညီလိုက်လျောညီထွေတတ်မှတ်တာဖြစ်ပြီးဒီတစ်ခေါက်ညီလာခံကနေငင်းချင်းကြီးကိုဥတီဆောင်ရွက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းနာမီဒီယာတွေကသဆင့်ငင်းချင်းနဲ့အမျိုးသားပြန်လည်တင့်မြက်ရေးစီတို့ဆိုတဲ့စောင်းပုတ်ကိုတတ်မှတ်ထားတာဖြစ်တယ်လို့ VNN ရဲ့ထုတ်လွှင့်မှုဒါရိုက်တာနိုင်ကစုမွန်ကအခုလိုပြောပါတယ
်နှစ်တိုင်းနှစ်တိုင်းမှာကျွန်တော်တို့မီဒီယာဒီ conference เนี่ยမြင်လာတဲ့စောင်းပုတ်တွေကျွန်တော်တို့ချပါတယ်အဲ့ဒါကလည်းနိုင်ငံရေးရဲ့ရည်စည်းကြောင်းနဲ့လျော်စင်ကြောင်းကျွန်တော်ချတာဖြစ်ပါတယ်ဒါကြောင့်ဒီVNN ကလည်းလုံခဲ့တဲ့၃နှစ်ကလေးကဒီကျွန်တော်ငင်းငင်းကြီးကိစ္စနဲ့ပတ်သက်ပြီးတော့မော်နီတာတွေလုတ်လာတယ်။အဲ့ဒီမော်နီတာလုတ်လာတဲ့ပုံမှာမူတည်ပြီးတော့ကုဆိုရင်လည်းကျွန်တော်တို့ဒီငင်းငင်းရေးကိုဥတီသွားမဲ့ကိစ္စမျိုးကျွန်တော်ဆက်လုပ်ပြီးဆောင်ဖို့ပြချထားပါတယ
်။ February 14ရက်နေ့ကနေစတင်ကျင်းပတဲ့သတို့ထအချင်းတိုင်းမီဒီယာညီလာခံကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်ပြည်တွင်းပြည်ပအခြေဆိုင်မီဒီယာအဖွဲ့အစည်းတွေမီဒီယာဖွံ့ဖြိုးရေးအတွက်အကူအညီပေးနေတဲ့အဖွဲ့အစည်းကကိုယ်စားလှယ်200ကျော်လောက်တက်ရောက်ကြတာဖြစ်ပြီးဒီညီလာခံကျင်းပဖို့အတွက် USA Open Society Foundation ဂျာမနီအခြေစိုက် DW စတဲ့နိုင်ငံတကာအဖွဲ့အစည်းတွေကကူညီပံ့ပိုးတာလည်းဖြစ်ပါတယ်ရှင်
။မမြင်မြင်ခိုင်မင်းမြန်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းရဲ့နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်ကြရင်လဲစောင့်မျှော်အားပေးနားဆင်ကြပါအောင်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်တွင်တည်ငြိမ်ချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့သူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်အတွင်းမှာဒီတည်ဆုံသွားပြီဖြစ်တဲ့အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်ထိုနီစကယ်လီယာနေရာမှာအစားထိုးခန့်အတာမလုပ်ဖို့ရီပက်ဘလစ်ကန်တွေကတောင်းဆိုလိုက်ပါတယ်။ဒါဟာပုံမှန်ဖြစ်စဉ်အတိုင်းမဟုတ်ပဲအချိန်ကာလကြာမြင့်စွာတရားသူကြီးတူလက်လက်နေတဲ့နေရာအတိုင်းထားရမှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာရီပက်ဘလစ်ကန်တွေအနေနဲ့အနိုင်ရမယ်လို့မျှော်မှန်းထားတာဖြစ်ပြီးတရားသူကြီးစကယ်လီယာလို conservative တရားသူကြီးတူခန့်အပ်လိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီယာအယ်ဘေးနီးယားနိုင်ငံကိုရောက်ရှိနေပြီးနိုင်ငံအကောင်ဆောင်တွေကိုဥပဒေစိုးမိုးရေးဆက်အကောင့်တွေဖော်ဖို့အပါအဝင်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုမြင့်တင်မှုအစရာတွေကိုဆွေးနွေးနေပါတယ်။လေးနာရီကြာဒီကနေ့ခီးစဉ်အတွင်းထရန်ရနာမာဝန်ကြီးကယ်ရီယာဝန်ကြီးချုပ်အာဒီရာမာအပြင်နိုင်ငံဂျာယီဝန်ကြီးနောက်တိုက်ခိုက်ကောင်ဆောင်တွေနဲ့တွေ့ဆုံပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားခဲ့တဲ့အမုန်းပွားအကြမ်းဖက်မှုတွေကြောင့်2015ခုနှစ်အတွင်းအရက်သား3500သေဆုံးခဲ့ပြီး8500လောက်ဒဏ်ရာရခဲ့ကြပါလေအရသားတွေထိခိုက်သေဆုံးမှုနှုန်းအရင်နှစ်ထက်400ခိုင်နှုန်းမြင့်တက်လာတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်မက္ကဆီကိုနိုင်ငံကိုအလဲပတ်ရောက်နေတဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ကနိုင်ငံတွင်းစစ်မှန်တဲ့တရားမျှတမှုရှိရေးမူရစေးရောင်းဝယ်ဖောက်ကားမှုကြောင့်အကြမ်းဖက်မှုနဲ့လုံခြုံမှုမရှိတဲ့အခြေအနေအာဏာပိုင်တွေရဲ့လက်စားမှုလူမှုတွေဆင်းရဲမွေးတေမှုစတဲ့ကိစ္စရပ်တွေကိုမက္ကဆီကိုအာဏာပိုင်တွေအနေနဲ့ဖြေရှင်းပေးဖို့မနေ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါရှင်။ဒီညနေအတွက်စီစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ View American အတန်းညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ52 kHz 9.99တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ View A ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.